အကြမ်းဖက်မှုတွေဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်မောင်တော်ဒေသမှာအခြေအနေတွေတည်ငြိမ်သွားပြီးစစ်စင်ရေးတွေရပ်နားလိုက်ပြီးဆိုပေမဲ့ဒေသခံတစ်ဖက်အတိုင်းဝိုင်းကြားမှာတော့မလုံခြုံမှုတွေစိုးရိမ်မှုတွေရှိနေဆဲဖြစ်ပါတယ်။တချိန်တည်းမှာပဲပြီးခဲ့တဲ့စစ်စင်ရေးအတွင်းလူအခွင့်အရေးချိုးဖောက်မှုတွေရှိခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေအပေါ်မှာအစိုးရစုံစမ်းရေးကော်မရှင်ဘက်ကဒေသအတွင်းပြန်လည်စစ်ဆေးမှုတွေပြုလုပ်နေပါတယ်။ဒီအခြေအနေနဲ့ပတ်သက်လို့စုံစမ်းမေးမြန်းထားတဲ့မတ်ဤသက်စင်ကပြောပြပေးမှာပါရှင်။
လူခွေချိုးဖောက်မှုတွေရှိနေတယ်လို့ဆွဆွဲခံထားရတဲ့မောင်တော်မျိုးနဲ့အတွင်းဒေယာတွင်နဲ့မြေမြုပ်ထားတဲ့အလောင်းလေးလောင်းရှာတွေ့ရှိပြီးတဲ့နောက်ပိုင်းမှာအချိန်အပေါ်စိုးရိမ်မှုတွေတိုးလာပါတယ်။တချိန်တည်းမှာပဲရခိုင်ပြည်နယ်မှာအော်တိုဘားလ18ရက်နေ့ကဖမ်းဆီးထားတဲ့တန်မြတ်ရှိသူရိုဟင်ဂျာမွတ်စလင်2ဦးအချုပ်ထဲမှာတိတ်ဆုံးတဲ့သတင်းကို February 22ရက်နေ့ကရိုက်တာသတင်းကဖော်ပြထားပါတယ်။ဒါပေမဲ့ဒီကိစ္စနဲ့ပတ်သက်ပြီးအစိုးရဘက်ကတိကျတည်ပြချက်တော့မရသေးပါဘူး။ရခိုင်ရေးစုံစမ်းရေးကော်မရှင်တာဝန်ရှိသူတွေရောရခိုင်ပြည်နယ်အစိုးရတာဝန်ရှိသူတွေကိုပါအခြေအနေတွေနဲ့ပတ်သက်ပြီးမေးမြန်းဖို့ဆက်သွယ်လို့မရခဲ့ပါဘူး။မောင်တော်ဒေသမှာအလောင်းလေးလောင်းတွေ့ရှိတဲ့ကိစ္စနဲ့ပတ်သက်ပြီးမောင်တော်နေကန်တို့ကအခုလိုပြောပြပါတယ်
။အဲဒီရွာကလူတွေကိုပုံဆက်ပြီးတော့မှမေးတော့ဟုတ်တယ်တဲ့ရဲတွေကတွေ့တယ်တဲ့ဒင်းတင်းကပြလိုက်တယ်တဲ့ဒီပေါ်ကြည့်တော့လူ၄ယောက်ရတယ်တဲ့ဒီအောင်ကနေပြီးခေါင်းခွေးပြီးတော့မှအနောက်အမျိုးသမီးတွေကဟိုပါကောင်းလဲနိုင်ယူတွေကျူးလို့နောက်တယောက်ကဘာမှမဖြစ်ဘူးအဲ့လိုဟာမျိုးသူတို့လည်းပြောပြတယ်အဲ့ဒီတူကကျွန်တော်မေးတာအဲ့ဒီတူကအခုအစ်စစ်စစ်လားမုန်းပနဲ့အရင်ကလူလားသူတို့ကပြအရင်ကလူကမဖုတ်မတုံပနဲ့အခုကြည့်နေတယ်အဲ့လိုပြောတယ
်မောင်နှုတ်ဒေတာရင်းနဲ့ပတ်သက်ပြီးအစိုးရဘက်ကစုံစမ်းစစ်ဆေးနေတဲ့ပုံမှာနိုင်ငံတကာအတိုင်းဝိုင်းကလူခွင့်ချိုးဖောက်မှုတွေဆက်ရှိနေတယ်ဆိုပြီးဆွဆွဲချက်တွေဆက်ပြီးထွက်ပေါ်လာတဲ့ပုံမှာအစိုးရစုံစမ်းရေးကော်မရှင်ဘက်ကပြန်လည်စုံစမ်းမှုတွေလုပ်နေပါတယ်ဒီကနေ့မနက်မှာတော့ရခိုင်ပြည်နယ်မောင်တော်ဒေတာစုံစမ်းစစ်ဆေးရေးကော်မရှင်ဥက္ကဋ္ဌဒုသမရဦးမြင့်စွေနဲ့မြန်မာနိုင်ငံဆိုင်ရာအမေရိကတာမတ်ကြီးစကော့မာစီယယ်တို့တွေ့ဆုံပါတယ်ရခိုင်ပြည်နယ်မောင်တော်ဒေသစုံစမ်းစစ်ဆေးရေးကော်မရှင်အနေနဲ့မြေပြင်ကို၃ချိန်တွားရောက်ပြီးစုံစမ်းစစ်ဆေးခဲ့ကြောင်းတွေ့ဆုံချိန်မှာပြောဆိုခဲ့ပြီးတော့အစီရင်ခံစာမှာဗတ်မလိုက်ပဲထုတ်ဖော်ရေးသားမဲ့အစီအစဉ်ကိုကော်မရှင်ဥက္ကဋ္ဌကရှင်းလင်းပြောပြပါရယ်။ဒါပေမဲ့လည်းမောင်တော်ဒေသခံတွေအနေနဲ့ကတော့စုံစမ်းစစ်ဆေးရေးကော်မရှင်နဲ့ပတ်သက်ပြီးအယုံကြည်မရှိတာကိုတွေ့ရပါရယ်
။အဲ့ဒီကော်မရှင်ကဒီကိုရောက်လာတယ်။ရောက်လာပြီးတော့မှသူတို့ကနေပြီးတော့တကယ်ဖြစ်တဲ့နေရာကိုမတွားဘဲနဲ့မဖြစ်တဲ့နေရာမှာတွားပြီးတော့မှမင်းတယ်ဒီအဲ့ဒီအလူရပါပြောတယ်ကျွန်တော်တို့ကဘာအောင်ပြည့်ဘူးအဲ့ဒီဥစ္စာနဲ့ပဲပြောင်းသွားတယ်တကယ်ဖြစ်တဲ့ရွာကိုမတော့ဘူးသူတွေအားပြောပြတယ်ဒီမှာမဟုတ်ဘူးဟိုမှာဖြစ်တာပါဟိုဟိုဟိုကိုသွားပါဆိုလို့ရှိရင်ဒါကိုသူတို့ကဘာမှဘယ်လိုမဆိုင်ရဲ့ပုံစံမျိုးနဲ့ရဲလေးမရဲဘူးအဲ့တူလူတွေကဟိုကြည့်ကြည့်တတ်ပြောပြတယ်ဒီရွာမှာဒီလိုဒီလိုဖြစ်တယ်အဲ့ဒီရွာကလူတွေသွားပြီးတော့မှပြောပြတယ်သူတို့ပြောတာကိုသူတို့အလေးမထားဘဲနဲ့မင်းရဲ့နဲ့ပြန်လာတယ်
မောင်နှုတ်ဒေတာတွေမှာလုံခြုံရေးတပ်ဖွဲ့တွေကဒေတာကန်တွေကိုနှင်းပတ်နှိပ်စက်တယ်ဆိုတဲ့သတင်းတွေလက်တလုံးမှာထွက်နေသလိုအစိုးရနဲ့ဆက်နွယ်နေတဲ့သူ၁၀ယောက်ထက်မနည်းအသက်ခံရတယ်ဆိုပြီးအစိုးရတာဝန်ရှိသူကပြောပါတယ်တချိန်တည်းမှာပဲဒေတာတွေမှာလူနည်းစုဖြစ်နေတဲ့ရခိုင်ဒုက္ခသည်တွေကြားမှာစိုးရိမ်စိတ်တွေဖြစ်ပြီးတော့ထွက်ပြေးတိမ်းရှောင်မှုတွေလည်းရှိတယ်လို့ ALD မောင်တော်မျိုးနဲ့ဒီဥက္ကဋ္ဌဦးခင်မောင်တန်းကပြောပြပါတယ
်နေတွေပါကအဲ့လိုကျွန်တော်တို့ရခိုင်တိုင်းဒေသကြတော့နေတယ်ဟိုဘင်္ဂလီတွေကြတော့ရတော့အဲ့လိုပေါ့ဟိုမထင်မဲ့ပဲယတနာတွေဖြစ်လာနိုင်တဲ့နေသားမျိုးတွေရှိပါတယ်သူတစ်ဖြင်မောင်တော်ရောက်ပဲကလူတွေဆိုရင်အဲ့လိုစိုးရိမ်ပူပန်မှုတွေရောကျွန်တော်မောင်တော်တောက်ပဲဒေသတွေရောက်ရှိလာကြတာတွေရှိသလိုအဲ့လိုပေါ့ဟိုတခြားမျိုးတော်တွေကိုလည်းပြောင်းရှိသွားတာတွေလည်းရှိကြပါတယ်
အစိုးရစုံစမ်းစစ်ဆေးရေးကော်မရှင်တာဝန်ရှိသူတွေကစုံစမ်းတွေ့ရှိချက်တွေအရလုံခြုံရေးတပ်ဖွဲ့တွေကအလွန်ကျွလုံမှုတွေရှိတယ်ဆိုတာကိုလက်ခံတယ်လို့ပြောပြပါရယ်။ဒါပေမဲ့လည်းဒီရေးတွေမှာနိုင်ငံတကာအတိုင်းဝန်းကပြောနေတယ်လို့တော့မဟုတ်ဘဲနိုင်ငံတကာအစီရင်ခံစာတွေကချဲကားပြီးရေးသားနေကြတာလို့တုံ့ပြန်ထားပါရယ်။လက်ရှိဒီဆွဆွဲချက်တွေနဲ့ပတ်သက်ပြီးအစိုးရစုံစမ်းစစ်ဆေးရေးကော်မရှင်ကပြန်လည်စုံစမ်းစစ်ဆေးမှုတွေလုပ်နေတဲ့တချိန်တည်းမှာပဲပြည်ထောင်စုနဲ့တက်မတော်ဘက်ကလည်းဌာနတွင်းစုံစမ်းမှုတွေလုပ်နေပါရယ်ရှင်။